ရမဲနိုဝင်ဘာလတဲ့ကျင်းပမဲ့ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့မဲဆယ်စီယုံရေးလုပ်ငန်းတွေကိုကိုဗစ် -19 ကပ်ရောဂါကာလထုတ်ပြန်ချက်တွေနဲ့အညီခွင့်ပြုသွားဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။နိုဝင်ဘာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေစီယုံလှုပ်ရှားခွင့်ပြုမှာဖြစ်ပေမဲ့ကျွန်မရေးအတွက်သတ်မှတ်ချက်တွေနဲ့အညီသာလုပ်ကိုင်ခွင့်ပြုမှာဖြစ်တဲ့အကြောင်းကျမရေးဝန်ကြီးဌာနနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်မှာကျမရေးအစီအမံတွေနဲ့အညီဆောင်ရွက်ဖို့တာဝန်ရှိသူတွေကအကြံပြုထားတယ်လို့လည်းကျမရေးဦးစီးဌာနပြန်ကြားရေးတာဝန်ခံဒေါက်တာတန်းနိုင်စိုးကပြောပါတယ်
။ဒီလုပ်ငန်းစဉ်တစ်ခုလုံးကိုကျွန်တော်ကဒီ COVID ဒီ situation နဲ့ပတ်သက်ပြီးတော့တိုက်နာမှုအခြေခံမှုတွေပေါ့။အခြေခံမှုကတော့ခုနပြောတဲ့ဒီ social distancing ကတော့အဓိကပေါ့နော်။6ပေခွာရရှိခြင်းဒီအခါကျရင် mask set ခြင်းလက်ကိုဆက်ကနေဆက်ကြာဆေးခြင်းပေါ့နော်ဒီလူစုလူဝေးမဖြစ်စေဘူးကွာဒီအခြေခံမူသဘောတရားတွေနဲ့ခုနပြောတဲ့ရေကောက်ပွဲလုပ်ငန်းနဲ့ပတ်သက်ပြီးတဲ့အခါကျတော့ဘယ်လိုပေါ့နော်ဟိုဆောင်ရမယ်ဆိုတော့ကျွန်တော်အကြံပြုပေးတာကိုရက်ကဆိုသူတို့ simulation နဲ့လုပ်ပြရကျွန်တော်တော့ကြည့်ရပေါ့နော်အကြံဉာဏ်နဲ့ပြီးရအဲသူတို့မှလည်းဒီဟာနဲ့ပတ်သက်ပြီးတော့နိုင်ငံတကာအဖွဲ့အစည်းတစ်ခုပေါ့နော်ဆိုတော့ IFS ဆာပါအဲ့လိုအဖွဲ့အစည်းတစ်ခုကနေပြီးတော့တော့ဆောက်ရရနဲ့ပတ်သက်ပြီးတော့ပေါ့နော်စေတန်ဆဲအင်ဒီရှင်ပေါ့ဒါဖြစ်ဖို့အတွက်ကိုလုပ်ပြီးနေရရှိတယ်ပေါ့နော်ခုကြီးပေးတဲ့အားအပိုင်းနေလည်းရှိတယ
်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကတော့အသေးစိတ်လမ်းညွှန်ချက်တွေထုတ်တဲ့အခါအရင်ရွေးကောက်ပွဲကာလတွေလိုမဟုတ်ပဲလူစုလူဝေးနဲ့မဲဆွဲစီယုံတာမျိုးတွေကိုကန့်သတ်မဲ့အချက်တွေပါဝင်မယ်လို့မျှော်လင့်ထားကြောင်းပြောပါရစေ။ကျန်းမာရေးဝန်ကြီးဌာနရဲ့အကြံပြုချက်အပေါ်အခြေခံပြီးလမ်းညွှန်ချက်တွေထုတ်ပြန်သွားမယ်လို့လည်းပြောပါရစေ။ကျန်းမာရေးပညာရှင်တွေကတော့ကပ်ရောဂါကူးစက်မှုတွေကိုတားဆီးထိန်ချုပ်နိုင်အောင်လူစုလူဝေးရှောင်ဖို့နှကောင်းစည်းအကာအကွယ်တွေဝတ်ဆင်ဖို့လက်ကိုမှန်မှန်ဆေးကြဖို့တိုက်တွန်းထားပါတယ်။နိုင်ငံရေးပါတီတွေကတော့ကပ်ရောဂါကာလကန့်သတ်မှုတွေကြောင့်ကျင်းပမဲ့ရွေးကောက်ပွဲမှာရင်ဆိုင်ရမဲ့စိန်ခေါ်မှုတွေအပေါ်စိုးရိမ်နေပါတယ်။ဒီနှစ်မှာပါတီသစ်တစ်ခုအဖြစ်ပထမဆုံးကြိမ်ရွေးကောက်ပွဲဝင်မဲ့ပြည်သူ့ရှေ့ဆောင်ပါတီပြည်သုံးလုံးပါတီရဲ့ဒုဥက္ကဋ္ဌဦးမြင့်မောင်ထွန်းကတော့ကန့်သတ်ချက်တွေကြောင့်အွန်လိုင်းဆက်သွယ်မှုကိုအားကိုးနေရတာကြောင့်အခက်အခဲတွေကြုံနေရတယ်လို့ပြောပါတယ်
။ဒါဆိုစက်မာကနေပြီးတော့နိုမာလာပထမပါတီတအောင်နေကာလပေါ့နော်။ဒီကမှမှကျွန်တော်တို့ကလူနဲ့ဖြစ်ပြမှုပိုင်းမှာဒီကာလဒီထိချုပ်တဲ့ကာလလိုပဲလုပ်နေရရင်တော့ကျွန်တော်အများကြီးခက်ခဲရှိမယ်။ဟုတ်တယ်ကျွန်တော်တို့ကဒီကိုဗစ်မဖြစ်ခင်ဘာမှကျွန်တော်ရက်သိမရလိုက်ဘူးကျွန်တော်တို့ကလူစီဝင်ရလေ။အဲ့ဒီ COVID ကာလဆိုတော့ပိုဆိုးတော့ဗျာပြည်သူနဲ့ချစ်ချင်မှုဆိုတာလုံးဝကျွန်တော်တို့မလုပ်နိုင်တဲ့အနေအထားပေါ့ပြည်သူနဲ့မချစ်ပြမယ်နဲ့ကျွန်တော်မဲရဖို့ခက်ခဲတာဗျာဒါကျွန်တော်တို့ကပြည်သူနဲ့မချစ်ပြမယ်နဲ့ကျွန်တော်ရဲ့မူဝါဒတွေကိုသူတို့ချပြဆွေးနွေးဖို့ဆိုတာလည်းခက်တာပေါ့အဲ့ဒါလည်းကျွန်တော်မှာခက်ခဲတစ်ခု challenge တစ်ခုဖြစ်နေတယ်အခုလောလောဆယ်တော့ကျွန်တော်တို့ကတော့ဟို Facebook ကပေါ့ဗျာ Facebook ကနေပြီးတော့ကျွန်တော်တို့လုပ်နေတာတော့ရှိတာပေါ့အကုန်လုံးကျွန်တော်တို့လူနဲ့ချစ်ပြမှုမရနိုင်ဘူးအထူးသဖြင့်အခြေခံလူသားစားတွေနဲ့ဖြည့်လို့ကြတော့ကျွန်တော်တို့တော်လေးအားနေတာပေါ့နော
်ကျင်းပဖို့၄လလောက်သာလိုတော့တဲ့အချိန်အထိရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမရှိသေးတဲ့အပေါ်မှာလည်းနိုင်ငံရေးပါတီတွေဘက်ကစိုးရိမ်နေကြပါတယ်တမရဦးဝင်းမြင့်ကတော့ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့မဲပေးခွင့်ရှိသူတွေအခွင့်အရေးမဆုံးရှုံးစေဖို့သက်ဆိုင်ရာတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ကြဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအစိုးရအဖွဲ့ဝင်ကြီးတွေနဲ့အကြသေးခင်တုန်းကတွေ့ဆုံချိန်မှာပြောဆိုထားခဲ့ပါတယ်ရှင်ကျမမေခါပါရန်ကုန်ကနေတည်တင်းပြပို့ထားတာဖြစ်ပါတယ်